မလ20ရက် Channel News Asia သတင်းမှာမြန်မာစစ်တပ်ရဲ့အာဏာသိမ်းလုပ်ရအပေါ်လူထုရဲ့စတင်တုတ်ချမှုအောင်မြင်မလားဆိုတဲ့ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။အာဏာသိမ်းစေကုံးဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နိုင်ငံတော်အာဏာကိုသိမ်းပိုက်နိုင်ခဲ့ပေမဲ့အာဏာသိမ်းပြီးကြဆင့်လာနေတဲ့နိုင်ငံစီပေါ်ကြီးအပါအဝင်ကဏ္ဍစုံကိုကင်တွယ်စီမံနိုင်မလားဆိုတာမရေရာလာဘူးလို့ဆောင်းပါးကဆိုပါတယ်။စစ်တပ်အာဏာသိမ်းပြီးအစိုးရဝန်ကြီးဌာနအသီးသီးကဝန်ထမ်းတွေရဲ့လုံငန်းကွယ်မဝင်ရေး CDM လှုပ်ရှားမှုကလည်းအင်တာမထိရောက်လာပါတယ်တဲ့နိုင်ငံရာချခုံတွေရေးအေခဲရပ်တန့်သွားခဲ့ပြီးပြည်ပပို့ကုန်90ရာခိုင်နှုန်းကျဆင်းသွားခဲ့ပါတယ်ဆေးဘက်ကျမရေဝန်ထမ်းတပိတ်ကြောင့်လဲကိုရိုနာကဗီကာလာတွင်ဆေးရုံတွေကောင်းကောင်းမလည်ပတ်နိုင်ပေဖြစ်သွားခဲ့ပါတယ်ရေဝန်ထမ်းတချို့လဲလှုပ်ရှားမှုမှာပါဝင်လာခဲ့ကြပြီးစစ်တပ်ရဲ့မတရားတဲ့လုပ်ရပ်တွေကိုငြင်းဆန်ခဲ့ကြပါတယ်နှိပညာကြောင်းကျင်တဲ့လူငယ်မျိုးဆက်ကြောင့်လဲအဓိကရုပ်နေနေတဲ့တပ်ဖွဲ့တွေအရင်ကမကြုံမှုခဲ့တဲ့အခြေအနေတွေနဲ့ရင်ဆိုင်ကြုံတွေ့ခဲ့ရပြီးလူထုဆန္ဒပြပွဲတွေအောင်မြင်ခဲ့ပါတယ်တဲ့2020ရွေးကောက်ပွဲရလဒ်တွေအရစစ်တပ်ထဲမှာလည်း NLD ထောက်ခံသူတွေရှိနေတယ်ဆိုတာပြသနေပါတယ်မြန်မာလူထုဟာဒီမိုကရေစီရဖို့ဆုံးဖြတ်ထားတယ်ဆိုတာလည်းအထင်သာတွေ့မြင်နေရကြောင်းဆောင်းပါးကဖော်ပြပါတယ်ဒါပေမဲ့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေကစစ်အုပ်ချုပ်ရေးအောက်မှာကာလကြာစီပြောင်းရောက်သွားနိုင်ပြီးမင်းမဲ့စရိုက်နဲ့အာဏာသုံးစနစ်တွေပြောင်းလဲပေါ်ပေါက်လာနိုင်တဲ့အပြင်အဲ့ဒီလိုအခြေအနေတွေကြောင့်ရွေးကောက်ပွဲတွေမကျင်းပနိုင်ကြောင်းအကြောင်းပြဒါနိုင်ပွဲလည်းရှိနေပါတယ်တဲ့။ဒါအပြင်ဖြစ်လာနိုင်ခြေရှိတဲ့နောက်ထပ်မြင်ကွင်းတစ်ခုကလည်းဗိုလ်ချုပ်မှုကြီးမေးအောင်လှိုင်ကတစ်နှစ်အတွင်းရွေးကောက်ပွဲကျင်းပပြီးတော့စစ်တပ်ပါဝင်တဲ့ဒေသတစ်ပိုင်းရွေးကောက်ခံလွှတ်တော်စီပြန်ပြီးတော့သွားနိုင်ခြေရှိနေတယ်လို့ဆောင်းပါးကဖော်ပြပါတယ်။ဒါအပြင်အခုအခါစစ်တပ်အနေနဲ့သူတို့ပုံစံထုတ်ရေးဆွဲထားတဲ့အခြေခံဥပဒေအောက်ကနိုင်ငံရေးစနစ်ဟာအောင်မြင်မှုအာမမခံနိုင်မှုဆိုတာသိရှိသွားကြပုံရပါတယ်တဲ့။စစ်တပ်ကြောထောင်နောက်ခံပြုပြည်ခိုင်ပြုပါတီကလည်းလွှတ်တော်မှာနေရာအနှဲငယ်သာရခဲ့ပါတယ်။ဒါကြောင့်စစ်တပ်အစိုးရဟာရွေးကောက်ပွဲစနစ်ကိုမဲအများဆုံးရသူနိုင်သူယူဆိုတဲ့စနစ်ကနေအချိုးကျကိုစားပြုစနစ်ကိုပြောင်းလဲဖို့ကြိုးပမ်းလာနိုင်ကြည်လဲရှိနေပါတယ်။ဒါမှမဟုတ်စစ်တပ်ကအာဏာသိမ်းထားတဲ့အချိန်ဒီကာလကြာရှည်ဇံမြုံနေတဲ့အချိန်ဒီမျိုးလဲရှိလာနိုင်တယ်လို့ဆိုပါတယ်။ဒါအပြင်တိုင်းရင်းသားလူမျိုးစုတွေနဲ့290ကျော်ဖြစ်ပေါ်နေတဲ့စီရေးပဋိပက္ခပြဿနာလည်းရှိနေသေးပဲဖြစ်ပါတယ်။နောက်ထပ်ဖြစ်နေကြတဲ့ခုကစစ်တပ်ကိုနိုင်ငံရေးရနေပြီးတော့ဖယ်ထုတ်ပြီးရပ်ဘက်အစိုးရကအသွင်ကူးပြောင်းရေးအစ်စ်တစ်ခုကိုတွားဖို့ဖြစ်ပါတယ်တဲ့။ဒီအတွက်စစ်တပ်အတွင်းမှာတံမြန်အာဏာသိမ်းမှုတရလိုအပ်ပြီးတော့ရပ်ဘက်အစိုးရအောက်မှာလုပ်ကင်ဆောင်ရွက်နိုင်တဲ့တပ်တွင်းဥဆောင်မှုအစ်စ်တရလိုအပ်တယ်လို့ဆိုပါတယ်။ရွေးကောက်ခံကိုယ်စားလှယ်တွေနဲ့လက်နက်ကိုင်ဖွဲ့တွေရပ်ဘက်အဖွဲ့အစည်းတွေလူမျိုးစုနိုင်ငံရေးပါတီတွေစုပေါင်းပြီးအခြေခံဥပဒေစစ်တရရေးဆွဲကြရမှာဖြစ်ပါတယ်တဲ့မြန်မာပြည်သူတွေအနေနဲ့ကိုယ့်ရဲ့ချက်မှန်နဲ့တရားဝင်စိုးရစနစ်တရကိုရွေးချယ်ရမှာဖြစ်ပါတယ်ကာလကြာရှည်စစ်အုပ်ချုပ်ရေးနဲ့တရားမဝင်အစိုးရတွေကနိုင်ငံကိုမတည်မငြိမ်ဖြစ်စေဒုက္ခပင်လယ်ကျော်ဆက်ပြီးတော့မျိုးစေဖြစ်နေမှာပါလို့ဆောင်းမကဖော်ပြပါတယ်မတ်လ18ရက် Economic စီးပွားရေးစာဆောင်မှာမြန်မာအာဏာသိမ်းစစ်အစိုးရအနေနဲ့စီးပွားရေးပြဿနာဖိအားကြောင့်နောက်ပြန်ဆုတ်သွားပဲမရှိကြောင်းဖော်ပြထားတဲ့သုံးသပ်ချက်ဆောင်းမတပုတ်ပါဝင်ခဲ့ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလတည်းရဲ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နိုင်ငံအနှံ့ပေါ်ပေါက်လာခဲ့တဲ့လူထုကန့်ကွက်စတင်ဆန္ဒပြပွဲတွေကိုစစ်တပ်အစိုးရကစနိုက်ပါလက်ဖြောင့်တပ်သားတွေကိုပါအသုံးပြုပြီးတော့အကြမ်းဖက်နှိမ်နှင်းဖြိုခွဲနေရမှာအခုထိတည်ဆုံသူရောင်းနှက်ချီပြီးတော့ရှိတော့ခဲ့ပါပြီဆက်ယုံလုံယုံတွေအများပြားရှိတဲ့လိုက်ပါရမြို့နယ်မှာဆက်ယုံတော်များများမိရှုခံခဲ့ရပါတယ်ရန်ကုန်နဲ့မန္တလေးမှာအင်တာနက်ဖြတ်တော့ခဲ့ပေမဲ့ဆန္ဒပြပွဲတွေကတော့ရှိနေသေးပဲဖြစ်ပါတယ်မြန်မာစစ်တပ်ကလည်းအလွန်ပဲခေါင်းမာလာပါတယ်တဲ့ဒါကြောင့်လူထုကအနုနီးနဲ့စတင်ကြောင်းပြသကြကြပါတော့တယ်ဈေးရုံတွေကုန်တိုက်တွေစတိုးဆိုင်တွေမှာစစ်တပ်နဲ့ပတ်သက်တဲ့ကုန်ပစ္စည်းတွေရုတ်တရက်ပျောက်ကွယ်သွားခဲ့ပါတယ်စစ်တပ်နဲ့ဆက်ဆံမှုရှိတဲ့မြန်မာပြည်အားအပါအဝင်စီးကရက်မိုဘိုင်းဖုန်းဆက်သွယ်ရေးစတဲ့ဝန်ဆောင်မှုတွေကိုလူထုကရှောင်ကျဉ်လာခဲ့လို့ဖြစ်ပါတယ်ဒီလိုနဲ့အာဏာသိမ်းစစ်အစိုးရမှာဝင်ငွေကျော်ဖောက်လာခဲ့ပါတယ်အဲဒါကြောင့်မြန်မာနိုင်ငံမဟိုဘန်ကနယူးယောက်မှာရှိတဲ့ဖရော်ဒရူဆက်ဘန်မှာအနှံ့ထားတဲ့အမေရိကန်ဒေါ်လာ1ဘီလီယံကိုပြန်လည်ထုတ်ယူဖို့ကြိုးစားခဲ့ပေမဲ့အမေရိကန်အာဏာပိုင်တွေကပိတ်ဆို့ထားလိုက်ပါတယ်။ February 15ရက်နေ့မှာစစ်တပ်အစိုးရကဒေါ်လာ142သန်းတန်ကျပ်ငွေဘီလီယံ200ငွေနှစ်စာချုပ်တွေချပြီးရောင်းခဲ့ပေမဲ့ကျပ်ငွေ 1.9 ဘီလီယံဝယ်ယူသူတဦးသာရှိခဲ့ပြီးအတိုးကလည်းပုံမှန်နဲ့ပို့ပြီးတော့များခဲ့ပါတယ်တဲ့။နိုင်ငံခြားငွေကလည်းမရှိပြည်ပရင်းနှီးမြှုပ်နှံသူကလည်းမလားပြည်တွင်းကအလုံးမစင်ရေး CDM လှုပ်ရှားမှုကြောင့်လဲအစိုးရရဲ့ရန်နေရာရက်ဆိုင်နေရာတဲ့အခြေအနေဖြစ်ပါတယ်ဒါပေမဲ့ကိုယ့်ရဲ့ပြည်သူကိုပြန်ပြီးတော့တတ်နေတဲ့ အာဏာသိမ်းစစ်တပ်အစိုးရကတော့အဲ့ဒီလိုပြဿနာတွေအပေါ်တိတ်ပြီးတော့စိုးရင်ပူပန်တွေပုံမရဘူးလို့ဆောင်းမကဆိုပါတယ်။ငွေဖုံးပွားမဲ့ကိစ္စဘေးချိတ်ပြီးဘဝပန်ကိုငွေဆက်ကူတွေထပ်ပြီးတော့ချက်ခိုင်းပွေလဲရှိနေပါတယ်တဲ့။ဒီလိုအခြေအနေတွေကြောင့်စစ်တပ်ကလမ်းကြောင်းပြောင်းသွားမလားဆိုတာတော့မသိကြပါဘူး။ဒါပေမဲ့နိုင်ငံစီးပွားရေးကတော့အကြီးအကျယ်ထိခိုက်သွားမှာဖြစ်ပြီးအဲ့ဒီဒဏ်ကိုစစ်တပ်အစိုးရနဲ့ခရိုနီတွေနဲ့တာမန်ပြည်သူတွေကပို့ပြီးတော့ခံစားကြရမှာဖြစ်ကြောင်းဆောင်းမကဖော်ပြပါတယ်ခင်ဗျာ။